တရုတ်သင်္ဘောတစ်စင်းကနေပြီးတော့စနေနေ့ညပိုင်းတုန်းက electronic signal ကိုနှစ်ကြိမ်ကြားခဲ့ရတာဟာအင်တာအတက်စရာဖြစ်ပေမဲ့လည်းအတိအကျဘာမှအဖြစ်မသိရသေးဘူးလို့မလေးရှားလေကြောင်းလိုင်း၄ရဲ့အမှတ် MH370 ကိုလိုက်ရှာနေတဲ့နိုင်ငံဆောင်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်တရုတ်သင်္ဘောကရတဲ့ signal တွေဟာလေယာဉ်ပြန်တမ်းမှုမှတ်တမ်းတင် black box ကထုတ်လွှတ်နိုင်မဲ့ signal ချိန်နှုံးနဲ့သွားတူနေပေမဲ့လည်းဒီ signal ဟာပျောက်နေတဲ့မလေးရှားလေယာဉ်စီးကဟုတ်မဟုတ်ဆိုတာကိုအခုအချိန်မှာတာဝန်ရှိသူတွေမပြောနိုင်သေးဘူးလို့လေယာဉ်ပူးပေါင်းရှာဖွေရေးနိုင်ငံဆောင်ညှိနှိုင်းရေးမှူးချုပ် Angus Houston ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်black box ကထုတ်လွှတ်တဲ့ signal ကိုဖမ်းယူနိုင်မဲ့အစင်းမြင့်ကရိယာတက်ဩစတြေးလျသင်္ဘောနှစ်စင်းလဲ signal တန်ကြားရတဲ့နေရာစီသွားနေပြီးတော့တရုတ်သင်္ဘောကြားရတဲ့အတန်ကိုသုံးသပ်မှာဖြစ်တယ်လို့ Mr. Houston ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားသွားပါတယ
် This is an important and encouraging lead but one which I urge you to continue to treat carefully
signal တန်တွေကြားနေရတယ်ဆိုတာကတိတ်ကိုအားတက်စရာဖြစ်ပြီးတော့အရေးကြီးတဲ့သဲလွန်စားဖြစ်ပေမဲ့သတင်းနဲ့ကင်တွယ်ဖို့ကျွန်တော်တိုက်တွန်းချင်ပါတယ်အင်မတန်ကြီးမားတဲ့သဘုတ်တရားတွေကအင်မတန်ကျယ်ပြန့်တဲ့နေရာမှာရှာဖွေရေးကိုလုပ်နေရတာဖြစ်တယ်လို့ဩစတြေးလျလေကြောင်းအကြီးအကဲဟောင်းလည်းဖြစ်တဲ့နိုင်ငံဆောင်ညှိနှိုင်းရေးမှူးချုပ် Angus Houston ပြောသွားတာပါလေယာဉ်ရှာဖွေရေးလုပ်နေကြသူတွေရဲ့မျှော်လင့်ချက်တွေတက်လာပေမဲ့ပျောက်သွားတဲ့လေယာဉ် black box ကလာတဲ့ signal ဟုတ်သလားဆိုတာမသေးကြဘူးဆိုတာကိုဩစတြေးလျဝန်ကြီးချုပ် Tony Abbott ကလည်းဒီကနေ့မှပဲပြောကြားခဲ့ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူကနေပြီးတော့တရုတ်နိုင်ငံဘေကျင်းမြို့စီကိုအသွားလေယာဉ်ပျောက်သွားခဲ့တာဟာတလားပြေတော့မှဖြစ်ပါတယ် black box ရဲ့ battery ရပ်ပိုင်းတွေမှကုန်သွားတော့မယ်လို့ခန့်မှန်းရတဲ့အတွက်လေယာဉ်ရှာဖွေရေးကိုတိုးမြှင့်လုပ်နေကြပါတယ်ရှင်